အားလုံးမင်္ဂလာပါ DBS မြန်မာရေးထုံးစံအတိုင်း Make Money Money ရဲ့နေ့ပြန်နေကြိုဆိုပါရစေ။ဒီဘက်တော့ကျွန်တော်တို့ online ကနေပြီးပတ်စံရှာဖို့ online နေပြီး digital business တွေတည်ဆောက်ဖို့အတွက်စိတ်ဝင်စားတဲ့မိတ်ဆွေများအတွက်ကျွန်တော်မြန်မာငွေတသိန်းအောက်ကနေပြီးတော့မှစပြီးလုပ်လို့ရမယ့် business 5ခုအကြောင်းကိုကျွန်တော်ဒီနေ့ပြောပြမှာဖြစ်ပါတယ်။ဒီအောင်လင်းပြောခင်မှာအားလုံးဒီပြဖြစ်တဲ့တိုင်းပဲကျွန်တော် DBS မြန်မာကနေပြီးတော့မှဒီ online နေငွေရှာတဲ့အကြောင်းတွေ digital business အကြောင်းတွေပြီးရင် make money အကြောင်းတွေပြီးရင်ကျွန်တော်တို့ content marketing digital marketing အကြောင်းတွေကိုကျွန်တော်တို့ open တင်ဆက်ပေးနေတာဖြစ်တဲ့အတွက်အားလုံးကျွန်တော်တို့ DBS မြန်မာကို subscribe မလုပ်ပါသေးလို့ရှိရင် subscribe လုပ်ခဲ့ပေးပါဒီ video လေးအဆုံးထိကြည့်ပြီးတော့မှတစ်ခုခုပို့အတွက်အတွေးတစ်ခုပေါက်တယ်ဆိုလို့ရှိရင်လည်း like လေးပေးခဲ့ပါနော်ပြီးတော့ comment မှာလည်းကျွန်တော်တို့ဆွေးနွေးလို့ရပါတယ် okay အဲ့တော့ဒီနေ့ဒီဘက်မှာထုံးစံတိုင်းကျွန်တော်တို့ဒီ2021မှာကျွန်တော်တို့စထားတဲ့ကျွန်တော်တို့ထုံးစံလေးအတိုင်းပေါ့နော်အဲ့တော့ဒီဗီဒီယိုလေးမပြောခင်မှာကျွန်တော် online ကနေပြီးတော့မှ passive income လို့ခေါ်တဲ့တို့လိုတစ်ခါပဲအလုပ်လုပ်ပြီးတော့မှနောက်အမြင်နဲ့ရနေတဲ့ဝင်ငွေကနေပြီးတော့ဝယ်ထားတဲ့ item တစ်ခုကိုကျွန်တော်ဒီနေ့မိတ်ဆက်ပေးပါမယ်အဲ့ဒါဘာလဲဆိုတော့ကျွန်တော် DJI နေအသစ်ထွက်တဲ့ DJI Mobi 4ဖြစ်ပါတယ် DJI Mobi 4ကတော့ Osmo Mobi ပေါ့နော်အခုတော့ Osmo ကိုဖြုတ်လိုက်တယ်ဆိုရင် Mobi ဖြစ်သွားတာပေါ့နော်အဲ့တော့ဒီကောင်ကဘာလဲဆိုလို့ရှိရင်ခုနကဒီဖုန်းလေးနဲ့ဖုန်းနဲ့ကျွန်တော်တို့ဒီmount လုပ်တယ်ကျွန်တော်ဒီဖုန်းနဲ့ mount လုပ်တယ်ကျွန်တော်တို့ gimbal လို့ခေါ်တယ်ဆိုတော့ဒီကောင်ကကျတော့ဘာလဲဆိုလို့ရှိရင်ကျွန်တော်ဖုန်းလေးတင်ဖုန်းလေးထားပြီးတော့မှသူ Bluetooth နဲ့ပေါ့နော်တော်တော်လေးကောင်းတယ်ဒီမှာတွေ့လားကျွန်တော်ဒီမှာလောက stabilize ဖြစ်တယ် stabilize ဖြစ်အောင်သူကလုပ်ပေးတယ်ဒီလိုလှည့်လိုက်လို့ရှိရင်ဒီလိုသွားတယ်အဲပြီးတော့ရှင်ဒီမှာလက်ချက်နှိမ့်လိုက်လို့ရှိရင်ဒီလိုလှည့်ပေးတယ်အဲ့လိုမျိုးပေါ့ဗျာ feature တွေအစုံပဲအဲ့တော့ဈေးနှုန်းကကျွန်တော်ဘယ်လောက်ရှိမလဲဆိုရင်ကျွန်တော်ခမန်းကြီးဈေးနှုန်းတသိန်း6800ကျွန်တော်ဝယ်တော့အခုလဲအဲ့ဈေးပဲနေထင်ပါတယ်เนาะဆိုတော့အဲ့ဈေးလေးနဲ့ကျွန်တော်ဝယ်လို့ရတယ်အဲ့တော့ဒီဟာကိုကျွန်တော်ဝယ်ထားတာဒီကျွန်တော်တို့ဒီကျွန်တော်ရဲ့ဒီ vlog တွေဘာတွေမှာသုံးဖို့နဲ့နောက်ကျွန်တော် studio ပြောင်းတဲ့အခါကျတော့ရှင်ပုံစံပြောင်းရိုက်ဖို့ပေါ့เนาะကျွန်တော်ဝယ်ထားတာဖြစ်တယ်အဲ့တော့ဒီနေ့ကတော့ဒါလေးကိုကျွန်တော်မေးဆက်ပေးကြပါတယ်။အဲကျွန်တော် DBS ကနေနောက်စဉ်းစားနေရတခုကဒီကျွန်တော် Big Money Money အစီအစဉ်မဟုတ်တဲ့တခြားအစီအစဉ်တွေမှာပေါ့နော်ဒီကျွန်တော်တို့ဗီဒီယိုရိုက်ဖို့အတွက် gear တွေ tools တွေနောက်ကျွန်တော်တို့သုံးတဲ့ software တွေ computer တွေပစ္စည်းတွေ gear အကုန်လုံးပေါ့နော်အဲကျွန်တော် review လုပ်ပေးမယ်ပြီးရင် tutorial တဘောမျိုးတွေကျွန်တော်လုပ်ပေးဖို့ကျွန်တော်လည်းကျွန်တော် season တွေပဲဒါကနောက် video series တစ်ခုအနေနဲ့လာမှာပေါ့နော်ဆိုတော့အဲ့ဒါကတော့ကျွန်တော်တို့ဒီကျွန်တော် studio ပြောင်းဖို့အခုဒီတစ်ပတ်အရှိတစ်ပတ်ဆိုကျွန်တော်ပြောင်းတော့ပြီပေါ့နော်အဲ့တော့ပြောင်းပြီးရဲ့အချိန်ကြတော့မှာပဲကျွန်တော်တို့တော့ပြတ်မှာပေါ့နော်အဲ့တော့အခုလောလောဆယ်တော့ကျွန်တော်ရဲ့ဒီအခုဒီနေ့တင်ဆက်မယ့်အကြောင်းအရာကိုဒီခုနက Osmo လေးနဲ့ကျွန်တော်တို့ဆက်ပြီးတော့ကျွန်တော်ရိုက်ပြီးတော့တင်ဆက်ပြပါမယ်အဲ့တော့ကြည့်ကြည့်အောင် Okay အဲ့တော့ဒါကကျွန်တော်ခုနက gimbal လေးနဲ့သုံးနေတာဖြစ်ပါတယ်တော်တော်လေးကောင်းတယ်ဒါကကင်မရာဖုန်းကင်မရာကြောင့်လည်းပါတာပေါ့ဖုန်းကင်မရာတော်တော်ကောင်းနေတယ်မှာပါတယ်ဆိုတော့ဒါလည်းကျွန်တော်ဒီ stabilize လုပ်ပြီးတော့ဒီမှာခုနက gimbal ပေါ်မှာတင်ပြီးတော့ကျွန်တော်ရိုက်ပြီးပြောနေတာပေါ့နော်โอเคအဲ့တော့ကျွန်တော်စလိုက်ရအောင်ကျွန်တော်စီစဉ်ပထမအဦးဆုံးကျွန်တော်တို့ဒီမြန်မာငွေတသိန်းအောက်ပဲကြမယ်ကျွန်မငွေတသိန်းအောက်နဲ့စလို့ရတဲ့ပထမအဦးဆုံး online business ကဘာလဲဆိုလို့ရှိရင် social media management agency ဖြစ်ပါတယ် social media management agency ဆိုတာကဘယ်လိုမျိုးလဲဆိုတော့အခုဆိုလို့ရှိရင်ကျွန်တော် social media တွေရှိတယ် Facebook ရှိတယ် Instagram ရှိတယ်အဲကျွန်တော်နိုင်ငံမှာ Facebook Instagram TikTok ပေါ့နော် LinkedIn ဒါတွေသုံးကြရတယ်ပေါ့နော်အဲ social media တွေကို manage လုပ်ပေးတဲ့ agency ပုံစံမျိုးပေါ့နော်အဲ့တော့ small business တွေရှိတယ်အခုဆိုလို့ရှိရင်အားလုံးဒီ data ဖြစ်တဲ့အတိုင်းပဲဒီ COVID-19 ဖြစ်လာတဲ့အချိန်မှာတော်တော်များများ online ကိုတက်မှအဆင်ပြေမဲ့ဖြစ်လာတာပေါ့နော်အဲ့တော့အဲ့ business တွေကို online ကိုတက်ဖို့အတွက်ကူညီပေးတဲ့အနေနဲ့အဲကျွန်တော်တို့ဒီmanage လုပ်ပေးတဲ့ agency မျိုးစားပေါ့နော်အဲ့ဒါမျိုးတွေကျွန်တော် social media agency တို့ကျွန်တော်တို့ခေါ်တာပေါ့အဲ့တော့တယောက်တစ်ယောက်လဲစလို့ရတယ်နောက် team တစ်ခုအနေနဲ့လဲစလို့ရတယ်အဓိကဘာလဲဒီကျွန်တော်တို့သိဖို့လိုမယ်ဆိုလို့ရှိရင်ဒီဟိုက Facebook page ခိုင်းပေးမယ်ဆိုလို့ရှိရင် Facebook page အကြောင်းတွေသိဖို့လိုမယ် post တွေဘာတွေရေးတာတွေသိဖို့လိုမယ်တကယ်လို့ကိုက content တွေဘာတွေဖန်တီးတဲ့အခါမှာ design တွေဘာတွေဆွဲပေးနိုင်တယ်ဆိုရင်ပိုကောင်းတာပေါ့နော်ပြီးရင် Facebook ကနေဘူးစီဘာတွေလုပ်ပေးတာကျွန်တော် media ဘိုင်း advertising run ပေးရတယ်သိဖို့လိုတယ်ပေါ့နော်ဆိုတော့အဲ့ဒါတွေကိုသိပြီဆိုလို့ရှိရင်အဲ့ဒါလေးနဲ့ကျွန်တော် freelance business အနေနဲ့ solo business အနေနဲ့ကျွန်တော်တို့စလုပ်ရတာပေါ့နော်အဲ့တော့အဓိကလိုအပ်တာကတော့ဘာတွေလိုအပ်မလဲဆိုလို့ရှိရင်ခုနကပြောတဲ့ဒီ scale တွေလိုမယ်ပြီးတဲ့အခါကျလို့ရှိရင်စပြီးတော့မှကိုယ့်ရဲ့ကိုယ့် business ကို promote လုပ်ဖို့လိုတယ်ပေါ့နော်အဲ့တော့ဒီ business ဒီ social media management agency ဖြစ်ပါတယ်အဲ့ အနံပါတ်2 business ကကျတော့ content service content service ဆိုတာကကျတော့ဘာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီခုနက social media နဲ့တူတယ်ဒါပေမဲ့သူက page ကို manage လုပ်တာလေကျွန်တော်တို့မပါတော့ဘူးအဓိကကဘာလဲဆိုလို့ရှိရင် copy တွေရေးပေးမယ်စာတွေရေးပေးမယ်ပြီး design တွေဆွဲပေးမယ်အဲ content တွေဖန်တီးပေးမယ် content strategy ဆွဲပေးမယ် content calendar လုပ်ပေးမယ်အဲ့လိုမျိုးဟာမျိုးပြောတာပေါ့နော်အဲ့တော့content တွေဖန်တီးတဲ့ဒီစာရေးတဲ့ content writing copywriting ကိုရတယ်ဆိုလို့ရှိရင်ဒီ business လေးကိုစလုပ်လို့ရတယ်ပြီးရင်ကိုက design တွေပါတွေပဲရတယ်ဆိုလို့ရှိရင်ပိုပြီးကောင်းတယ်အဲ့ဒါဥမာထပ်ပြီးတော့ပူပေါင်းခြင်းတယ်ဆိုလို့ရှိရင်ကျွန်တော်တို့ photoshoot တို့ရဲ့ product တွေကိုပြင်ပြီးတော့ဓာတ်ပုံရိုက်ပေးတဲ့ service မျိုးတွေထပ်ပေါင်းလို့ရတယ် design ထပ်ပေါင်းလို့ရတယ် video ကျွန်တော်တို့ video short video တွေလုပ်ပေးလို့ရတယ် corporate video တွေရိုက်ပေးတဲ့ service တွေထုတ်လို့ရတယ်အဲ့တော့ကိုပို့မှာ scale ရှိရင်ရှိသလောက်ကိုအဆက်အသွယ်ရှိရင်ရှိသလောက်ကျွန်တော်တို့ဒါကိုစလို့ရတယ်ပေါ့နော်ဒါဒီ content service business ဖြစ်ပါတယ်သူလည်းတယောက်တည်းစလို့ရတယ်ကိုရဲ့ team တစ်ခုရှိလာရဆို team နဲ့လည်းကျွန်တော်တို့ပေါင်းလို့ရတယ်ပြီးရင်ကျွန်တော်တို့ဒီငွေကြေးလဲအစပိုင်းမှာအများကြီးမကုန်သေးဘူး။နောက်ပိုင်း heavy ကြော်ညာရင်တော့ပိုကုန်လာမှာပေါ့နော်။အခုအစပိုင်းမှာမကုန်ဘူး။သူလည်းအခုစမယ်ဆိုရင်3ငွေကြေးတစ်သိန်းအောက်မှာစလို့ရတဲ့ business တစ်ခုဖြစ်ပါတယ်။နံပါတ်3ကကျတော့ခုနကဟာရင်းနဲ့ဆင်းနေ photo video နဲ့အသံ service တွေ။အဲ့တော့ကျွန်တော်တို့ဟုတ်ပြီကိုက Facebook page တွေမကင်ခြင်းဘူး။ဘူးစီပိုင်းတွေလုပ်မပေးခြင်းဘူး။ကိုတက်နေလည်းရေးမပေးခြင်းဘူး။ဆိုရင်လည်း design only ပဲကျွန်တော်တို့လုပ်လို့ရတဲ့ service မျိုးလုပ်လို့ရတယ်။အဲ့ design only service တွေရှိတယ်။အဲပြီးတဲ့ခါကျလို့ရှိရင် photoshoot ဆိုလဲ photoshoot ကြီးပဲကျွန်တော်တို့ shoot light လုပ်ပေးတဲ့ service မျိုးရှိတယ်။ခုနောက်ပိုင်းကျွန်တော်တို့ live လွှင့်ပေးလာတဲ့ service မျိုးလည်းရှိတယ်။ဥပမာကျွန်တော်က live လွှင့်ရအောင်ပစ္စည်းရှိမယ်။အဲဒီကိုမာကကျွန်တော်တို့ဒီ camera တွေနောက်ပြီး equipment တွေရှိမယ်။အဲ့ဒါတွေယူလာပြီးတော့မှသေချာချိန်ပြီးတော့မှအကိုကရအောင်ကျွန်တော်ကရိုက်ပေးမယ်ဆိုပြီးတော့အဲ့လိုမျိုးနိုင်နဲ့ charge လုပ်ပြီး live လွှင့်ပေးတဲ့ service မျိုးလုပ်လို့ရတာပဲ။နောက်ပိုင်းလုပ်လို့ရတယ်လဲဆိုလို့ရှိရင်အဲ့ဒီဟာကိုမှကျွန်တော်တို့ဒီကို live လွှင့်ပေးမဲ့လူကိုပါခေါ်လာတာ။အာစကားပြောဆိုတော့လည်းလည်းရှိရတယ်။ကောင်မလေးတယောက်ကို follow ပြီးတော့သူက live လွှင့်ပြီးရောင်းပေးပေါ့ဗျာ။ကိုကရိုက်ပေးအဲ့လိုမျိုးတွေလည်းပူပေါင်းလုပ်လို့ရတယ်။ကိုမှတကယ်ချင်းမိတ်ဆွေတွေရှိရင်သူပူပေါင်းလုပ်လို့ရတယ်။အဲ့နောက်ပြီးတော့လို့ရှိရင် video ဘိုင်းဆိုလည်းလုပ်ပဲ။ video ရိုက်ပေးလို့ရတယ်။နောက် video editing လုပ်ပေးလို့ရတယ်။ကိုမရိုက်တဲ့ဘူး editing လုပ်ပေးလို့ရတယ်။ဒါမှမဟုတ် online မှာ animation video လေးတွေအခုကျွန်တော်တို့ဖန်တီးပြီးတော့မှရောင်းကြတာရှိတယ်။ animation video လေးလည်းလုပ်ပေးလို့ရတယ်။နောက်ဆုံးကျွန်တော်တို့ဒီဗီဒီယိုတွေဆက်ပြီးတော့မှအခုကျွန်တော်တို့ YouTube channel တွေမှာကျွန်တော်တို့လုပ်ကြရတယ်လေ။ကျွန်တော်တို့ထူးဆန်းထွေလာအကြောင်းတွေနောက်ပြီးကျွန်တော်တို့ဒီဒါပါရောတရေအကြောင်းတွေလူလူသမားအကြောင်းတွေ knowledge တွေအဲ့ဒါမျိုးတွေဗီဒီယိုလေးလုပ်တယ်။အဲ့ဒီဗီဒီယိုလေးတွေမှာလည်းကျွန်တော်တို့ဖြတ်ဆက် editor အနေနဲ့ကျွန်တော်လုပ်ပေးလို့ရတယ်နော်။အဲ့တော့ဒါဒီလေကျွန်တော်တို့ဟိုအခုစလို့ရတဲ့ business တစ်ခုပဲ။နောက်အတန်ပိုင်းမှာဆိုလို့ရှိရင်လေဥမာတခြား music ဒီလုံးနဲ့တီးပြီးတော့ online မှာတင်ရောင်းတာမျိုးဒါမှမဟုတ်လို့ရှိရင်အခုမြန်မာနိုင်ငံမှာပဲဆိုရင်voice over အတန်လေးကျွန်တော်ခုနကပြောတဲ့ YouTube video မှာနောက်ကနေအတန်လှုပ်ပေးတဲ့အတန်ပြောပေးတဲ့ service မျိုးလည်းလုပ်လို့ရတယ်เนาะအဲ့တော့အဲ့ဒါလေးတွေလည်းမစိုးဘူးအဲ့တော့ဒါဒီ photo video နဲ့ sound service တွေဖြစ်တယ် Okay အဲ့ကျွန်တော်ခုနကပြောခဲ့တဲ့ကျွန်တော်တို့ဒီ business 3ခုပေါ့เนาะအဲ့3ခုသလုံးကိုကျွန်တော်စဖို့အတွက်ဘာလို့လုပ်လဲပေါ့เนาะအဲ့တော့အဓိကကျွန်တော်တို့လိုပါ Facebook page ခုတော့လုပ်တယ်ကျွန်တော်တို့ business အတွက် Facebook page တစ်ခုလုပ်တယ်အဲ့မှာကျွန်တော်တို့ကကိုယ့်ရဲ့ package တွေကိုယ့်ရဲ့ service တွေကိုတင်ပြီးတော့ရောင်းလို့ရပါဘူးเนาะ Facebook page တခုလိုမယ် Facebook page မှာကျွန်တော်တို့ logo တွေတော့ cover တွေပါပြီးတော့တည်ထားကျွန်တော်တို့ဆွဲထားဖို့လိုတာပေါ့เนาะအဲ့ဒါလေးတခုလိုမယ်ပြီးရင်ကိုပေးမဲ့ service ရဲ့ skill တွေလိုမယ်ကိုက social media management ခုနက Facebook page ကိုတိုင်ပြီးမှာဆိုလို့ရှိရင်အဲ Facebook page အကြောင်းတွေကျွန်တော်တို့သိရမယ် technical တွေသိရမယ် post တင်ဖို့တွေသိရမယ်အဲပြီးရင် boost လုပ်ပေးဖို့တွေသိရမယ် media buying တွေသိရမယ်နောက် content ရင်းနှီးတွေသိရမယ်ဒါမျိုးတွေသိရမှာပေါ့เนาะနောက်က content serviceကျွန်တော်တို့လုပ်မယ်ဆိုလို့ရှိရင် content writing copywriting ပြီးရင်တော့ design ဆို design ပေးမယ်ဆို design လိုအပ်တာတွေအပေါ်အဲပြီးရင်တော့ video ဆို video ပေါ့နော်အသံဆိုအသံအဲ့တော့အဲ့လိုမျိုးလိုအပ်တဲ့ skill တွေရောရှိဖို့လိုတယ်ပေါ့အဲ့တော့ကျွန်တော်တို့ eight skill ကိုဘယ်လိုဖြစ်လို့ရလဲဆို YouTube ကနေပြီးတော့လည်းအခမဲ့ကျွန်တော်လမ်းလို့လို့ရတယ်ကိုယ်အင်္ဂလိပ်စာနည်းနည်းအဆင်ပြေတယ်နားထောင်လို့ရရဆို YouTube ကဗီဒီယိုနဲ့တင်ပေးနေရလို့အများကြီးရှိတယ်တကယ်လို့အဲ့ဒါဥမာကိုကဒီကိုယ့်နိုင်ငံနဲ့ guide တဲ့မြန်မာနဲ့ guide တဲ့ဟာမျိုးတင်ကျင်နေဆိုလို့ရှိရင်လည်းကျွန်တော်တနက်နေ့ပိုင်းတက်လို့ရတယ်ကျွန်တော်စီမံတနက်နေ့ရှိတယ်ဇာလူတွေစီမံတက်လို့ရတယ်ဘယ်မှာပဲတက်တယ်ပါအဓိကကိုစကယ်ပြေဖို့ပဲလိုအပ်တာပေါ့နော်ဆိုတော့အဲ့ဒါလေးကျွန်တော်တို့လိုမယ်ပြီးရင်တော့ content တွေကျွန်တော်တို့ပုံမှန်ဖန်တီးနေဖို့လိုမယ်အဲ့တော့ကိုက social media service ရောင်းမယ်ဆို social media အကြောင်း content တွေပုံမှန်တင်နေတာမျိုးကျွန်တော်တို့လုပ်ရင်းနဲ့ရတယ်ပေါ့နော်အဓိက content တွေတင်ပြီးတော့ကိုယ်လူသိလာတော့မှကိုယ်လူတွေကကို service ကိုအကြံမှာပေါ့နော်ဆိုတော့အဲ့လိုမျိုးcontent တွေဒီပုံမှန်ဖန်တီးပြီးတော့တင်နေဖို့ကို Facebook page ကိုအသက်ဝင်အောင်လုပ်နေဖို့ပေါ့နော်ဒါလေးလိုမယ်ဒီ Facebook page ကနေပြီးတော့ post တွေကိုကျွန်တော်တို့ boost လုပ်ဖို့ရည်လိုမယ်အဲ့တော့အားလုံးတက်လိုက်တဲ့အခါမှာအခုစမယ်ဆိုလို့ရှိရင်တသိန်းအောက်နဲ့ကျွန်တော်တို့စလို့ရတယ်ဖန်တီးနေပါလေမတက်ဖက်နဲ့ YouTube ကပဲလမ်းလုံးမယ်ဆိုလို့ရှိရင် scale ဖြည့်ဖို့အတွက်က cost က0အဲ့တော့ဖန်တီးနေပါတက်တယ်ဆိုလို့ရှိရင်တော့ကျွန်တော်အများဆုံး တနင်္ဂနွေကို5000ထက်ကျတော့ပုံမတုံးစေချင်ဘူးတနင်္ဂနွေအခု5000အောက်မှာနေမယ်လမ်းလုံးလို့ရရတာအများကြီးဖြစ်နေပါတော့เนาะအဲ့တော့အဲ့ဒါလေးကိုကျွန်တော်တို့လမ်းလုံးစေချင်တယ်ပြီးတဲ့အခါမှာဘူးဆိုးဖွက်တဲ့ကိုပတ်စံ5000လောက်ကိုစပြီးတော့ initial အဲကျွန်တော်ဟိုဆက်လုပ်ထားမယ်ပေါ့နော်အဲ့တော့ပြီးသွားလို့ရှိရင်ကျွန်တော်တို့ဒီငွေမကုန်မဲနဲ့ကျွန်တော်တို့ဒီ service ကိုစလို့ရမယ်ဒီ business တွေကိုစလို့ရမယ်အားတွေကိုလည်းကျွန်တော်နောက်ဆုံးမှာပြောပြပါအောင်เนาะ okay အဲ့တော့ number 4အဲကျွန်တော်တို့business ပေါ့နော်အဲ့တော့လေးခုမြောက် business ကကြတော့ဘာဖြစ်မလဲဆိုလို့ရှိရင် freelance service အဲ့တော့ freelance service ဆိုအပေါ်မှာကျွန်တော်ပြောခဲ့တဲ့ဟာတွေအပြင်ဟိုမှာကိုက coding web development ရလား coding ရေးတတ်သလားเนาะနောက်မို့လို့ရှိရင်အဲကျွန်တော် translation ရသလားနော်အဲကျွန်တော်တို့ translate လုပ်တယ်လားနောက်ပြီးသားလို့ရှိရင်အဲခုနကပြောတဲ့ဒီကျွန်တော်တို့ဟိုအပေါ်မှာကျွန်တော်ပြောခဲ့တဲ့ service တွေအကုန်လုံးကျွန်တော်တို့အဆင်ပြေသလားအဲ့လိုမျိုးဟာမျိုးတွေအကုန်လုံး freelance အနေနဲ့ကျွန်တော်လုပ်လို့ရတယ် freelance လုပ်တာကကျတော့ကျွန်တော်တို့အဓိက freelance platform တွေကျွန်တော်ရှိတယ်ဥပမာကျွန်တော်ပြောခဲ့မှုတဲ့ဒီမြန်မာနိုင်ငံကနေဝင်ငွေရှာလို့ရတဲ့website လေးခုဆိုတာလေအဲကျွန်တော်အပေါ်မှာ link လေးပေးပါမယ်အဲ့မှာဆိုရင်ကျွန်တော်တို့ဒီ chase တို့ဘာလို့လို့အဲ့လိုမျိုး freelance platform တွေရှိတယ်ပေါ့နော်အဲ့ freelance platform တွေကနေတွားပြီးတော့ freelance အလုပ်တွေရှာလို့ရတယ် freelance business တခုကိုစလို့ရတယ်အဲ့တော့ freelance business ကိုစပြီးတော့ Google နဲ့ freelance business လုပ်မယ်အဲဆိုလို့ရှိရင်လည်း freelance တယောက်ထဲနေလုပ်လို့ရတယ်နောက်ဖြည်းဖြည်းနဲ့ကျွန်တော်တို့လူတွေပွားလာလို့ရတာပေါ့နော်အဲ့တော့ဒါဒီလေ business တခုဖြစ်လာတယ်တသိန်းအောင်နဲ့ကျွန်တော်တို့စလို့ရတယ်ပေါ့နော်အဲ့တော့ตู้มาတော့ကျွန်တော်ခုနကပြောခဲ့တဲ့ဒီ skill တွေသူကိုပေးမဲ့ freelance ပေးမဲ့ skill တွေပေါ့နော်အဲ့ဒါတွေအပြင်ကိုဘာတွေလုပ်မလဲဆိုလို့ရှိရင်ဟို time management project management တွေဒါတွေလုပ်မယ် communication တွေကျွန်တော်လည်းဒီ freelance and client တွေစကားပြောမဲ့အားတွေလိုလာမယ်အဲ့တော့ channel တော့ကျွန်တော် platform တွေညာနေအားလုံးဝန်ဆောင်မှုပေးပါတယ်เนาะအဲ့တော့အရင်ကစိတ်ပူကြမလို့အဓိကတော့ကျွန်တော်တို့ project တစ်ခုကိုဟိုကိုက freelance အနေနဲ့ရှောက်လိုက်ပြီဆိုလို့ရှိရင်ကိုယ့်ကိုရွေးချယ်မှုချင်းခံရဖို့အတွက်ကိုကိုယ့်အရှိမportfolio ကောင်းကောင်းပြနိုင်မှုတွေအဲကျွန်တော်တို့ဒေတာရေးထားဖို့ဒါတွေတော့လိုတာပေါ့နော်ဒါတော့ဒီသေးပေါ့နော်ဆိုတော့ဒါဒီ freelance business ကျွန်တော်စလို့ရတယ်အဲ freelance business ကခုနက platform မှာမဟုတ်ဘူးအဲကျွန်တော် freelancer group တွေရှိတယ် Facebook မှာဒါမှမဟုတ်ကိုယ်ကိုယ်တိုင်ကိုယ်တကယ်ချင်းပဲစီ freelance အနေနဲ့လုပ်ပြင်လည်းရတာပဲနော်ဘယ်လိုမျိုးတော့ရှိတယ် okay နောက်ဆုံးတစ်ခုကျွန်တော်တသိန်းကျပ်အောက်မှာစလို့ရမယ် business နောက်ဆုံးတစ်ခုကတော့ digital products business တစ်ခုဖြစ်ပါတယ် digital products ကိုရောင်းတဲ့ businessပေါ့နော် digital products ကိုရောင်းနေဆိုတော့ကျွန်တော်တို့ဘာရှိလဲဆိုလို့ရှိရင်အဲကျွန်တော်တို့ဒီ ebook တွေရှိမယ်အဲကျွန်တော်တို့ဒီအာ templates တွေရှိမယ်အဲပြီးရင်အခုလို course တွေကျွန်တော်တို့လုပ်တဲ့ course တွေရှိမယ်သင်တန်းတွေရှိမယ်အဲတော့ကြိုက်တဲ့ကျွန်တော်တို့ digital planner တွေဘာရှိမယ် digital products ကိုကျွန်တော်ထုတ်လုပ်ပြီးရောင်းချတာပေါ့နော်အဲတော့ digital productsကဲအဓိကအားသာချက်ကတော့တခါထုတ်အကြီးအကျယ်တခါထုတ်ပြီးသွားလို့ရှိရင်နောက်ပိုင်းမှာအဲ့ဒါကို upgrade လေးလုပ်နေရုံနဲ့ပဲဆက်ပြီးတော့လုပ်သွားလို့ရတယ်ပေါ့နော်ဒါလေးတို့ရဲ့အဓိကအားသာချက်အပြင် production cost တွေမရှိဘူးထုတ်လုပ်တဲ့အချိန်တွေမလိုဘူးအဲ့လိုမျိုးပေါ့နော်အားသာချက်တွေအများကြီးရှိတယ်ကျွန်တော်က digital product ကိုအားပေးတယ်ဆိုတော့ digital product လုပ်ဖို့အတွက်ကိုဘယ်လိုလုပ်ရမလဲအဲ့ digital product business တစ်ခုဘယ်လိုစရမလဲဆိုရင်ဆုံး niche တစ်ခုကိုရွေးပါniche ဆိုတာဘာလဲဆိုလို့ရှိရင်ကိုသွားမဲ့ level တခုပေါ့။ဥမာကျွန်တော်ဆိုလို့ရှိရင် big money digital business နဲ့ digital marketing ကိုကျွန်တော်ရွေးထားတယ်။အဲ့တော့မိတ်ဆွေကဘာ join ကျင်လဲ။ကို join ကျင်တဲ့ level ကိုရွေးလိုက်။ဥမာကိုက graphic design ကျင်တဲ့ graphic design level ကိုရွေး။အကိုလည်း passion ရှိရမယ်။ကိုလည်းအဲ့ဒါကိုစိတ်ဝင်စားရမယ်။အဲ့ဒီအတွက်ဈေးကွက်လည်းရှိရမယ်။အဲ့လိုမျိုး level တခုကိုရွေးပေါ့နော်။အဲ့တော့ရွေးပြီးတဲ့အခါကျလို့ရှိရင် product တခုဖန်တယ်။အဲ့ level ထဲမှာလူတွေဘာဖြစ်နေလဲ။ဘယ်လိုပြဿနာတွေတက်နေလဲ။ဘလို problem နေရှိနေတယ်ဘလို low budget နေရှိနေအဲ့ဒါကိုဖြေရှင်းပြီးမဲ့ product ကိုဖန်တယ်ဥပမာကျွန်တော်ဆိုလို့ရှိရင်လူတွေဒီ covid ဖြစ်တဲ့အချိန်မှာ digital marketing ကိုသိဖို့လိုလာတယ် facebook page တွေပါတယ်ဖောင်ဖို့လိုလာတယ်ဒါပေမဲ့မသိကြဘူးအဲ့တော့ကျွန်တော်ကဂျာထဲမှာသူတို့ပြဿနာကိုဖြေရှင်းပေးတယ် facebook page training ပေါ့နော် facebook marketing training ကိုကျွန်တော်စလုပ်ခဲ့တယ်ဒါပေမဲ့ပြဿနာကိုဝင်ဖြေရှင်းတဲ့ product တစ်ခု digital product တစ်ခုကိုဖန်တင်လိုက်တဲ့သဘောပဲနော်အဲ့တော့ကိုယ့်ရဲ့ခုနရွေးထားတဲ့ level မှာလူတွေဘာပြဿနာတက်နေတယ်လဲဘာတွေဖြစ်နေတယ်လဲဒါတွေကိုကျွန်တော်တို့သိအောင်လုပ်ပြီးတော့မှအဲ့ဒါကိုဖြည့်ရှင်းပေးတဲ့ product ကိုအချိန်ယူပြီးကောင်းကောင်းဖန်ပြီးပါပြီးရင်တော့ sell the product အဲ့ product ကိုပုံစံမျိုးစုံနဲ့ရောင်းလို့ရပြီကျွန်တော်တို့ website ကနေရောင်းမလား messenger ကရောင်းမလားကျွန်တော်တို့ဒီ facebook group နဲ့ရောင်းမလားအဲဒါမှမဟုတ်လို့ရှိရင် digital အဲဒီ download ပေးမလားဒါမှမဟုတ် print မဲ့ထုတ်ပြီးတော့ရောင်းမလားစိုက်တယ်လို့ကျွန်တော်တို့လုပ်လို့ရပြီပေါ့နော်အဲ့ဒီတော့ဒါဒီကျွန်တော်တို့ digital product ကိုထုတ်မဲ့ business တစ်ခုစတင်တာဒါလည်းတသိန်းအောင်မှစလို့ရတယ်ဘာကြောင့်လဲကိုယ့် skill ကိုတော့ပြဿနာကိုဖြေရှင်းပေးရတဲ့အတွက်တသိန်းအောက်မှာလေကျွန်တော်တို့အဲ့လိုမျိုး digital business တစ်ခုကစလို့ရတယ်။အဲ့တော့အဓိကဘာတွေလိုအပ်မလဲ။ခုနကကျွန်တော်ပြောခဲ့သလိုပဲ digital business တစ်ခု digital product business တစ်ခုစဖို့အတွက်ဆိုလို့ရှိရင်အဲကျွန်တော်တို့ skill လိုမယ်ကိုဘာကြွားကျင်တယ်လဲဆိုကြွားကျင်မှုတစ်ခုလိုမယ်။ပြီးရင်အချိန်ပေးရမယ်။အချိန်ပေးရမယ်ဆိုတာ ဒီ digital product ကိုဖန်တီးနေရတဲ့အချိန်ရှိတာကိုအဲ့ဒါကိုပေးရမယ်ပေးပြီးတော့မှအဲ့ဒါကိုကျွန်တော်တို့ဖန်တီးရမယ်ပြီးရင် Facebook page လိုမယ်တင်ရောက်မှုကျွန်တော် Facebook page လိုမယ်ဒါမှမဟုတ် platform တစ်ခုခုလိုမယ်ပြီးရင်ကြော်ညာကနေလိုမယ်ဘာလို့ကိုကဒီ product ကိုရောင်းရအောင်ပေါ့အဲ့တော့ကျွန်တော်ကြော်ညာကကိုအမှတော့များသုံးနေတယ်တသိန်းဆိုတော့ကျွန်တော်တို့ဒေါ်လာ80လောက်သုံးလို့ရှိတယ်เนาะအဲ့တော့80လောက်မှာအနည်းဆုံး50လောက်ကျွန်တော်သုံးပြီးတော့မှအဲကျွန်တော်တို့ရအောင်လုပ်စီခြင်းနဲ့ဒါမှမဟုတ်လို့ရှိရင် website ဒါမှမဟုတ် selling platform တစ်ခုခုနဲ့ရအောင်ပေါ့နော်ကျွန်တော်တို့နိုင်ငံမှာတော့ Facebook ကတော့ဟိုအကောင့်ဝင်မဲ့ Facebook page ကနေတင်ရောက်လာတာနော်အဲ့တော့ကျွန်တော် website တွေပဲတောက်ဝယ်ရတယ်ခက်ကြတာเนาะအဲ့တော့ဒါဒီ requirement တွေဖြစ်တယ် okay အဲ့တော့ကျွန်တော်နောက်ဆုံးဒီ video လေးအဆုံးမသတ်ခင်မှာကျွန်တော်ပြောခဲ့တဲ့အတိုင်းပဲ digital business တစ်ခုစတဲ့အချိန်မှာစလုပ်တဲ့အချက် tips လေးဒါလေးတွေကိုကျွန်တော်ပြောဖို့ရှိပါတယ်အဲ့တော့ tips လေးလေးခုကျွန်တော်ပြောစင်ပါတယ်ပထမ tips ကကျတော့ get your first sale ASAP ပထမအဦးဆုံး sales ကိုအမြန်ဆုံးရအောင်လုပ်ပါဘာလို့လဲဆိုလို့ရှိရင်ကျွန်တော်ပထမအဦးဆုံး sales ရဖို့လိုတယ်အဲ့တော့ပထမအဦးဆုံး sale ပထမအဦးဆုံးအကြောင်းနဲ့ပထမအဦးဆုံး first sale ရလိုက်ပြီဆိုလို့ရှိရင်လူက motivate လည်းဖြစ်သွားတယ်အရင်လည်းရလာတယ်တော့ပါလေအရင်နေ့တစ်ခုထပ်ရပြန်ရလာတယ်အဲ့ပထမအဦးဆုံး sales ကို first sales ကိုအမြန်ဆုံးရအောင်လုပ်ပါနောက်ဒါဒီပထမ tips ဖြစ်တယ်ဒုတိယ tips ကကျတော့ဈေးအရင်မပေါ်ပါနဲ့ဈေးအရင်နဲ့မမြင်ပါနဲ့ဈေးကိုတကယ်ကိုယ့်ရဲ့ပေးရတဲ့အချိန်နဲ့ကိုယ်ပေးတဲ့ value ပေါ်မှာမူတည်ပြီးတော့ထားပါအဲ့တော့ဒီ tips နှစ်ခုစလုံးကကျွန်တော်တို့အရင်သဘောကျရတာ100 dollar startup လို့ခေါ်တဲ့ဒီကျွန်တော်တို့ဒီစာအုပ်ထဲကပေါ့နော် tips တွေဖြစ်တယ်အဲ့တော့အဓိကသူဆိုလိုတဲ့သဘောကတော့ကျွန်တော်တို့ဒီဈေးအရင်အနေနဲ့အရင်အမြင်ထားလို့ရှိရင်အမြင်နဲ့အရင်ဘယ်လိုမှမဝင်ဘူးအရင်နေရင်ကိုယ့်ကိုဟိုဟုတ်မဟုတ်ပါမလားဆိုတဲ့အထင်မျိုးဖြစ်နိုင်တာပေါ့အဲ့တော့ဈေးကိုမနေ့မမြင်ကိုတတ်ဖတ်ပါเนาะပြီးရင် networking လုပ်ပါအဲ့တော့ networking ကကျတော့ကျွန်တော်တို့လည်းအခုလုပ်နေတာပါပဲတကယ်ချင်းမိတ်ဆွေတွေနဲ့တွေ့ရတယ်အဲနောက်ပြီးပွဲတွေတွားတယ်အခုကတော့ covid ဆိုပွဲတော့လို့မြင်တာကျွန်တော်ကဆိုပွဲတွေတွားတယ်ပြန်လူရဲတွေ့တယ်အဲပြန်ကျွန်တော်တကယ်ချင်းမိသားစု family အကောင်လုံးကိုဖုန်းခေါ်တယ်ပြန်ဒီကျွန်တော်ကိုယ့်ရဲ့ service အကြောင်းရှင်းပြတယ်ဒါမျိုးတွေကျွန်တော်ပုံမှန်လုပ်တယ်ပေါ့နော်အဲ့တော့အဲ့ဒါနေစတော့စလို့ရတယ်ပတ်စံလုံးဝမကုန်ပဲနဲ့အရင်စလို့ရတာကိုယ့်မိသားစုနဲ့ကိုယ့်မိဆွေပဲသူတို့ကျွန်တော်ဒီ service နေပေးနေပါတယ်ကျွန်တော်အခုမှစပေးတာဖြစ်တဲ့အတွက်စီးတက်တာနဲ့ပေးလို့ရတယ်ကိုတို့လည်းစီးတက်တာနဲ့ရမယ်အဲ့တော့နှစ်ခုနှစ်ဖက်အဆင်ပြေတယ်အဲ့တော့ကျွန်တော်တို့စလုပ်ကြည့်ကြရအောင်ဘာညာဆိုပြီးတော့စပြီးရောင်းရဲခုနကကျွန်တော်ပြောတယ်ပထမဆုံး sales ကိုအမြန်ဆုံးရအောင်လုပ်ပါဆိုအဲ့ဒီနည်းနဲ့ရအောင်လုပ်လို့ရတယ်နောက်ပြီး personal branding ကျွန်တော်တို့လုပ်ပါပေါ့နော် personal branding ဆိုတာကိုဒါမှမဟုတ်ကိုယ့်ရဲ့ brand ကိုမြင့်တက်အောင်လုပ်ပါအခုကျွန်တော်ဆိုလို့ရှိရင် DBS မြန်မာဆိုတဲ့ brand ကိုပဲကျွန်တော်အမြဲတမ်းမြင့်တက်အောင်လုပ်နေတယ် DBS မြန်မာရဲ့ quality နဲ့ DBS မြန်မာရဲ့ကျွန်တော် content တွေနဲ့အဲ့လိုဝင်လို့တော်တယ်ပေါ့နော်အဲ့တော့ပုံမှန် content တွေဖန်တီးပါပုံမှန်ပို့စီတေးမှာလူတွေကို value ပေးပါပြီးရင်နောက်ကနေပြီးတော့မှာ value တွေရပြီဆိုလို့ရှိရင်လူတွေကကိုယ်စီရနေလမ်းလုံးကိုကိုယ်စီရကိုရောင်းတဲ့ပစ္စည်းကိုဝယ်ဖို့ကိုရောင်းတဲ့ product ကိုတုံးကြည့်ဖို့စိတ်ဝင်စားလာနိုင်မယ်เนาะအဲ့တော့ value များပေးပြီးရင်အဲ့ value ကိုမူတည်ပြီးတော့မှာလူတွေကကိုယ်စီလာလို့เนาะအဲ့တော့ဒါလေးလို့ပါ Okay ဒါတော့ကျွန်တော်ပေးကြည့်တဲ့ tips လေးခုဖြစ်ပါတယ် Okay အဲ့တော့ဒီ tips ကြည့်ပြီးတော့ကျေးဇူးအများကြီးတင်ပါတယ်ဒီ video တွေကနေကိုယ့်အတွက် idea တစ်ခုခုရတယ်ဆိုလို့ရှိရင်ကျွန်တော်တို့ like လေးပေးခဲ့ပါပြီးရင် comment မှာကျွန်တော်အခုဘာလုပ်မလဲကျွန်တော်ဘာကူညီပေးရမလဲဆိုတာလေကျွန်တော် comment မှာမိုင်ငင်လို့ရပါတယ်တင်တဲ့ကြောင်းလည်းသိကျင်တဲ့ solution description ထဲမှာကျွန်တော်တင်တဲ့ link တွေထည့်ထားပေးပါတယ်เนาะပြီးရင်နောက်ထပ် screen မှာလည်းကျွန်တော်ကြည့်တဲ့ video လေးနှစ်ခုကိုထည့်ထားပေးရရှိပါတယ်အဲ့ဒါလေးကိုလည်းကြည့်ပါကျွန်တော် channel subscribe မလုပ်ပါသေးဘူးဆိုလို့ရှိရင် subscribe လေးကျွန်တော်လုပ်ခဲ့ပေးပါ Okay အဲ့တော့ကြည့်ပြီးတော့ကျေးဇူးများကြီးတင်ပါတယ်ရှေ့တစ်ပတ်ကြာလို့ရှိရင်ကျွန်တော်ဘာပစ္စည်းလေးအကြောင်းပြောအောင်မလဲဘာပစ္စည်းလေးကိုကျွန်တော်ပြအောင်မလဲဆိုတာလေးလည်းစိတ်ဝင်စားမှတင်ပါတယ်အဲ့တော့နောက်တင်မဲ့ video လေးတွေလည်းစောင့်ကြည့်ပေးပါပြန်နောက်ထပ်တခြား video series တွေလည်းကျွန်တော်အများကြီးလာဖို့ရှိပါတယ်โอเคအဲ့တော့ stay tuned ပါကျေးဇူးများကြီးတင်ပါတယ်မိနာရှိတဲ့နေ့ဖြစ်ပါလေ